လက်ရှိစံသက်ထုတ်လုပ်နေတဲ့ COVID-19 ကာကွယ်ဆေးအများအပြားစံသက်မှုနောက်ဆုံးအစီအကိုရောက်ရှိနေပြီလို့ဒီစံသက်မှုတွေမှာပါဝင်တဲ့တာဝန်ရှိသူတွေကပြောပါတယ်။ British Sweden ဆေးကုမ္ပဏီ AstraZeneca ကထုတ်လုပ်နေတဲ့ကာကွယ်ဆေးကို American ပြည်ထောင်စုအတွင်းအရွယ်ရောက်ပြည်သူလူမျိုးကွဲပေါင်းစုံနဲ့ဒေသပေါင်းစုံကလူပေါင်း3000လောက်နဲ့စံသက်နေတာနောက်ဆုံးအစီအကိုရောက်ရှိနေပြီဖြစ်တယ်လို့အဲ့ဒီဆေးကုမ္ပဏီကတင်ပြနာနေကပြောပါတယ်။အလားတူပဲ American မျိုးသားကျမကြီးသိပ္ပံကစံသက်ပြီး American အခြေစိုက် Moderna ကုမ္ပဏီကထုတ်လုပ်တဲ့COVID-19 ကာကွယ်ဆေးကိုလည်းအမေရိကန်နိုင်ငံတွင်လူထောင်နဲ့ချီစံသက်နေပြီဖြစ်ပါတယ်။ဒါ့အပြင်ရေယုံမြို့အခြေစိုက်ဂျာမနီနိုင်ငံ BioNTech ဆေးကုမ္ပဏီနဲ့ Pfizer ဆေးကုမ္ပဏီတို့ပူးတွဲစံသက်နေတဲ့ကာကွယ်ဆေးကိုလည်းလူတွေနဲ့စံသက်နေပြီဖြစ်ပါတယ်။ဒီကမ္ဘာလုံးတိုင်းတာနဲ့အီဂါနီအထိ COVID-19 ကိုဆက်သူ 24.5 သန်းကျော်နဲ့သေဆုံးသူ 3 သိန်းခွဲနီးပါးရှိပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဆက်သူ 6 သန်းကျော်နဲ့သေဆုံးသူပေါင်း 3,800 ကျော်ရှိတယ်လို့ John Hopkins တက္ကသိုလ်ကထုတ်ပြန်တဲ့စီးရင်တွေအရသိရပါတယ်။